စစ်မှန်တဲ့ဒီမိုကရေစီစနစ်ဖော်ဆောင်မယ်ဆိုတဲ့အရတာအစိုးရလက်ထက်မှာလွတ်လပ်စွာဆန္ဒသဘောထားထုတ်ဖော်ပြောဆိုခွင့်ကိုထိန်းချုပ်ထားတဲ့ဆက်သွေးရေးဥပဒေပုံမှန်နဲ့တရားစွဲဆိုခံရမှုကဒီကနေ့ဇူလိုင်လ4ရက်နေ့အထိတရားစွဲဆိုမှုပေါင်း120ကျော်ရှိသွားပြီလို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအသံကပြောဆိုလိုက်ပါတယ်။အရင်အစိုးရကစွဲဆိုမှုကဆက်သမှုပဲရှိခဲ့တာမို့အခုလိုအရတာအစိုးရလက်ထက်မှာအမှုတရားကျော်လာတာဟာမြမဒီမိုကရေစီနောက်ကျောင်းပြောင်းနေသလားဆိုတာမေးခွန်းထုတ်စရာဖြစ်လာနေတယ်လို့ဥပဒေပညာရှင်တွေကဝေဖန်လိုက်ပါတယ်။မဆုမုံကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။အရင်အစိုးရလက်ထက်လွှတ်တော်မှပြဋ္ဌာန်းခဲ့ပြီးတော့အခု NLD အစိုးရလက်ထက်လွှတ်တော်မှပြင်ဆင်ချက်တချို့နဲ့ပြန်လည်ပြင်ဆင်ပြဋ္ဌာန်းခဲ့တဲ့ပုံမှန်60ဆောက်ခါကြီးပါပါဝင်တဲ့ဆက်သွေးဥပဒေကြောင့်2018ခုနှစ်ဇူလိုင်လ4ရက်နေ့အထိနောက်ဆုံးကောက်ခံရရှိတဲ့စည်းရီးအရာကတော့တရားရုံးတင်ဆွဲဆိုမှုပေါင်း134ခုအထိရှိသွားပြီဖြစ်ပါတယ်။အရင်ဆိုရလက်ထက်တုန်းကဆက်သွယ်ရေးဥပဒေနဲ့တရားစွဲဆိုခံရမှုက71ခုပဲရှိခဲ့ပေမဲ့အခု NLD ဆိုရလက်ထက်မှာတော့အရင်ဥပဒေပဲပြင်ဆင်ခင်ကတရားစွဲဆိုမှုပေါင်းအမှု90ကျော်နဲ့အခုဥပဒေပြင်ဆင်ပြီး30ကျော်လို့နဲ့ဆွဲဆိုနေကြတာအမှုပေါင်း120ကျော်သွားပြီဖြစ်ပါတယ်။အာဏာရအဖွဲ့အစည်းတွေဖြစ်တဲ့တပ်မတော်နိုင်ငံရေးပါတီတွေနောက်ပြည်နယ်လက်ရှိအစိုးရအဖွဲ့ဝင်တွေလွှတ်တော်ကိုယ်စားလှယ်တွေကပါဒီဆက်သွယ်ရေးဥပဒေပုံမှန်ကိုကိုင်ဆွဲပြီးတော့ပါဝင်တရားစွဲဆိုနေတဲ့အနေအထားဖြစ်တယ်လို့လည်းသိရပါဗျ။ပုံမှန်66ဂါကြီးပါဝင်တဲ့ဆက်သွယ်ရေးဥပဒေပုံမှန်ကြောင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့လွတ်လပ်စွာဆန္ဒသဘောထားထုတ်ဖော်ခွင့်ဒီမိုကရေစီစံနှုန်းတွေကိုအတော်လေးထိပါလာနေတဲ့အနေအထားဖြစ်တယ်လို့ကိုယ်တိုင်လည်းတရားစွဲဆိုခံရမှုနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်ရဲ့အမှုဆောင်ဒါရိုက်တာကိုဆောင်ခါကဗီဒီယိုမြန်မာပိုင်းကိုပြောပါရယ
်။ပြီးခဲ့တဲ့အစိုးရလက်ထက်မှာဆိုရင်ဆက်တမှုရှိခဲ့ပြီးတော့ဒီလက်ရှိအစိုးရလက်ထက်မှာဥပဒေမပြင်ရသေးတဲ့မှာအမှု90ရှိပြီးတော့ဥပဒေပြင်ပြီးမှ33ခုရှိရလို့ကျွန်တော်ထုတ်ပြန်တာဖြစ်ပါရယ်ဗျ။ဒီဥပဒေပြင်ခြင်းဟာကအားနည်းချက်တွေရှိတယ်။ဥပဒေပြင်တာနည်းမနှံဘူးဆိုတော့ကျွန်တော်တို့ကတက်တည်ပြဖို့အတွက်ဒီမှုနဲ့ပတ်သက်ပြီးတရားစွဲဆိုမှုတွေရှိနေကြအောင်လို့ကျွန်တော်တို့ကဒီတလမှရင်ကိုကျွန်တော်တို့ကတလရင်းနဲ့ကိုပဲထောက်မှုကြည့်ပြီးဒူးလာတာကျွန်တော်တို့ကတွေ့ရတယ်။အဲ့တော့ဥပဒေပြင်ခြင်းမှုမှာအားနည်းချက်တွေရှိတယ်ထပ်ပြီးတော့ပြင်ဖို့လိုအပ်တယ်ဆိုတော့ကျွန်တော်တို့ကအစိုးရဘီရောလွတ်တော်ဘီရောတတိပေးနေတဲ့ပုံစံမျိုးနဲ့ထုတ်ပြန်ချက်တွေထုတ်နေတာဖြစ်တယ်ပေါ့နော
်ဒီမိုကရေစီစံနှုန်းနဲ့မကိုက်ညီတဲ့အခြေခံလူခွေရေးတွေကိုချိုးဖောက်စေတဲ့ဥပဒေတွေကိုပြင်ဆင်ပယ်ဖျက်ဖို့အခွင့်အရေးလှုပ်ရှားသူတွေကလွတ်တော်ကိုတောင်းဆိုနေကြချိန်ပါပဲအခုလိုမျိုးဆက်သွယ်ရေးဥပဒေနဲ့တရားစွဲဆိုအရေးယူမှုတွေခက်ဆိတ်ဆိတ်ဖြစ်လာနေတာကတော့ဒီမိုကရေစီဖော်ဆောင်နေတဲ့ NLD အစိုးရလက်ထက်ဒီမိုကရေစီနောက်ကျောင်းပြန်လှည့်နေသလားဆိုတာမေးခွန်းထုတ်စရာဖြစ်လာနေတယ်လို့လူခွေရေးရှေ့တွေတူဖြစ်တဲ့ဦးသိန်းသက်ဦးကလည်းဝေဖန်ပြောဆိုလိုက်ပါတယ်
ဆိုရင်ဟိုဒီကနောက်ကျောင်းကြံသွားတော့ဆုတ်နောက်ဆုတ်သွားတာဒီဘက်ကပဲ FOE ပေါ့နော် Freedom of Expression ကတော့ပို့ပြီးတော့ကတ်တက်ချုပ်ချယ်ခံတာလေနောက်တစ်ခါဟိုလုံလုံရေးအကြောင်းပြချက်နဲ့ဟိုမှာ writer သတင်းဌာနတရားတော်ဒီကဆွဲခံရတယ် access information နဲ့ပတ်သက်တာပေါ့လုံလုံလန်လန်လုံလုံမရတာတွေဒါတွေကပို့များလာပို့ချုပ်ချယ်လာလို့ထင်တယ်ဒီဟို60ယောက်ကကြီးခုနများလာတာကတော့အဓိကကြတဲ့အချက်ကအလွယ်တကူတရားစွဲလို့ရသွားပြီနောက်ခါကတရားစွဲဖို့ကြိရရလည်းပဲဥမာတရားရဲစခန်းဆိုပါဆိုအရင်တော့အမကမရဘူးဆိုတော့တော်တော်ခဲခဲရင်းတူတာအခုအမကလည်းပြေးလို့ရတယ်ဆိုတော့စွဲတဲ့ဒီရယ်လွယ်တကူပေါ့နော်ဖြစ်လာတဲ့နေတာဒါပေမဲ့တစ်ခုလုံးခြုံပြောမယ်ဆိုရင်တော့ freedom of expression ကကျလာတယ်နော်ကန့်တက်ချက်တွေပိုများလာတယ်ပိုပြင်းချုပ်ချက်လာတယ်အဲ့ဒါတစ်ခါတရံကျတော့ကျွန်တော်တူဦးရင်းသဘောပြရရင်ဒါသွေးဥသားရဟုတ်ကလားလို့တော့တာမရရှိတယ်
ဒေကသားတွေရဲ့လွတ်လပ်စွာစာသားထုတ်ဖော်ခွင့်အပါအဝင်လွတ်လပ်စွာအမြင်သဘောထားကွဲပြားနိုင်ခွင့်အပေါ်ဥပဒေကြောင်းအရာတရားဝင်ပိတ်ပင်တားဆီးသလိုဖြစ်နေတဲ့ဆက်သွယ်ရေးဥပဒေပုံပါကတော့ပြင်ဆင်တာထက်စာရေးဖြတ်သိမ်းပြစ်တဲ့ဥပဒေပုံပါဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်ကပြောပါတယ
်မဖြတ်လို့မရဘူးဒီဥပဒေကတော့ဟိုဖြတ်ဖို့ဖြတ်ဖို့လိုအပ်တယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒီရေးယူလို့ရတာဒီမှာရတဲ့ဒီမှာပုံမှန်900ရှိပြီဒါအဲ့ပုံမှန်900လည်းထောင်နဲ့နှစ်နှစ်ပြီးထားတဲ့အတွက်ဒီ60ကြာကြီးကလည်းနှစ်နှစ်ဖြစ်တယ်ပေါ့နော်အဲ့တော့သာသနာ့ကြီးကိုပြင်မှုတော့လုံးဝစဉ်းစားတာမသိတော့ဘူးမဖြစ်မီချက်တင်းမှုတွေစဉ်းစားတယ်
တဲ့ဒီဆိုရလက်ထက်အရေးယူမှုတွေပုံများလာတာကတော့တည်လွတ်လပ်ခွင့်တည်စီစဉ်မှုကိုထိ ंछ ုပ်နေတာဖြစ်ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဆန္ဒသဘောထားတင်ပြခွင့်တွေကိုအတော်လေးတင်းကျပ်လာနေတဲ့အနေအထားဖြစ်လာနေတယ်လို့လည်းလူခွေအဖွဲ့တွေကဝေဖန်ပြောဆိုနေကြပါတယ်ရှင်